ဂါဇာတောင်ပိုင်းကရာဖာမြို့ကိုအစ္စရေးတွေအပြင်းထန်ထိုးစစ်ဆင်တဲ့တနင်္လာနေ့ကစပြီးရာဖာကနေဒေသခံ 8,000 လောက်ထွက်ပြေးကြရတယ်လို့ UNRWA Palestine ဒုက္ခသည်ဆိုင်ရာကုလသမဂ္ဂအေဂျင်စီကကြေညာပြင်းနေမှာပြောပါတယ်။ဒါပြင်သေဆုံးရသူလည်းအများပြားရှိနေပြီးဘယ်နေရာမှာမှလုံခြုံမှုမရှိဘူးလို့လည်းပြောပါတယ်။အစ္စရေးနိုင်ငံရဲ့ဝန်ကြီးအစ္စရေးကတ်ကတော့အစ္စရေးဟာဟာမတ်စ်ရဲ့ပြိုကွဲတဲ့အထိဆက်တိုက်ခိုက်မှာဖြစ်ကြောင်းကြေညာပြင်းနေမှာပြောပါတယ်။ဘော်ဒူဟူးနေကတော့အမေရိကန်ဟာအစ္စရေးကာကွယ်ရေးအတွက်ပေးထားတဲ့ဂရိကွက်ကိုဖျက်မှာမဟုတ်ပေမဲ့အစ္စရေးတွေရာဖာမှာတုံးဖို့အတွက်တိုက်ခိုက်ရေးတုံးလက်နက်တွေကိုတော့ပေးမှာမဟုတ်ဘူးလို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။အစ္စရေးတွေရာဖာမှာဒေသခံတွေကိုတိုက်ခိုက်ရမှာတုံးမှာဆိုးတဲ့အတွက်ပေါင်1000ဘုံ1800နဲ့ပေါင်900ဘုံ1900ပါတဲ့လက်နက်တင်ဖို့ပေးမယ်အစီအစဉ်ကိုဆိုင်းငံ့လိုက်တယ်လို့လည်းဘိုင်ဒန်အစိုးရအဖွဲ့ကဘော်ဒူဟူးနေမှာကြေညာပါတယ်။အစ္စရေးတွေစီစဉ်ထားတဲ့အတိုင်းရာဖာမှာထိုးစစ်ဆင်မှာကိုမလိုလားကြောင်းအမေရိကန်ဘက်ကပြောနေပေမဲ့ဟာမတ်စ်ဖန်ထားတဲ့ဒဇာဂန်ရဲ့လုံခြုံရေးနဲ့ဟာမတ်စ်ကိုချေမှုန်းနိုင်တဲ့အတွက်ဒီလိုထိုးစစ်ဆင်ဖို့လိုအပ်တယ်လို့အစ္စရေးအရာရှိတွေကပြောပါတယ်။